အမေရိကန်ရဲ့ဖိလစ်ပိုင်၃ဘတ်နီးပါးကြာနှစ်ပတ်လည်ပူးတွဲစီးရဲလေ့ကျင့်မှုအစီအစဉ်ဟာတောက်ကြနေမှာပြီးဆုံးသွားခဲ့ပါတယ်။ဒီစီးရဲလေ့ကျင့်မှုမှာနှစ်ဖက်စစ်ရင်အားစုစုပေါင်း18,000လောက်ပါဝင်ပြီး38နှစ်အတွင်းအကြီးမားဆုံးစီးရဲလေ့ကျင့်မှုဖြစ်ပါတယ်။အလီခတ်တန်ခေါ်တာဝန်ယူမှုဝေမျှထမ်းဆောင်ခြင်းလို့အဓိပ္ပာယ်ရတဲ့ဒီစီးရဲလေ့ကျင့်မှုမှာပြီးခဲ့တဲ့နှစ်သမရမာကော့စ်ဂျူနီယာအာနာရလာပြီးဆက်ဆံရေးတိုးတက်လာပြီးနောက်ပုံမိုကြဲကြဲပြန့်ပြန့်လှုပ်ဆောင်လာခဲ့တာဖြစ်ပါတယ်။ဒီစီးရဲလေ့ကျင့်မှုကိုဆန်တိုနီရိုကမ်းခြေမှာကမ်းခြေမြို့ကနေမျော်စင်ပေါ်ကသမရမာကော့စ်ကိုယ်တိုင်ကြည့်ရှုခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်ပိုင်တဲ့အငြင်းပွားမှုတွေကြောင့်တရုတ်နဲ့တင်းမာမှုတွေရှိလာနေချိန်မှာသမရမာကော့စ်ဟာသူ့အရင်သမရဒူတာတေးထက်အမေရိကန်နဲ့ဆက်ဆံရေးပုံမိုကောင်းမွန်အောင်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒီရတတပတ်အစောပိုင်းကစပရေးလေးကျွန်းစုနဲ့ဆက်ဆံနေတဲ့အာရူဂျန်ရှာဝယ်ကျွန်းစုအနီးပင်လယ်ပြင်မှာဖိလစ်ပိုင်ကမ်းခြေဆောင်တင်မောနဲ့တရုတ်တင်မောတွေဖြစ်ခဲ့တဲ့ကိစ္စကအလွန်အန္တရာယ်ရှိကြောင်းနဲ့ဖိလစ်ပိုင်ကရန်လိုလို့ဖြစ်ရတာမို့ဆိုတာဟာမဟုတ်မှန်တဲ့အကြောင်းဖိလစ်ပိုင်နိုင်ငံသားရဲ့ဝန်ကြီးဌာနကညှင်းဆိုထားပါတယ်ဖိလစ်ပိုင်သမ္မတမာကော့စ်ဟာဧပြီလကုန်မှာအမေရိကန်ကိုတွားရောက်ပြီးသမ္မတဘိုင်ဒန်နဲ့တွေ့ဆုံမှုရှိပါတယ်